1985ခုနှစ်ဇွန်လ28ရက်နေ့ညနေ4နာရီနဲ့14မိနစ်အချိန်မှာဘုန်းကြီးတို့တရားပွဲစတယ်။လွန်ခဲ့တဲ့ပထမတရားပွဲတုန်းကဒီတက္ကသိုလ်ဓမ္မယုံမှာအခုတပါကျင်းပတဲ့ပထမတရားပွဲတုန်းကဘုန်းကြီးကဗုဒ္ဓတရားတော်တွေကအပိုင်းလေးပိုင်းမှာအခြေခံအကျဆုံးအောက်ဆုံးတဲ့အပိုင်းအကြောင်းပြောခဲ့ဘုန်းကြီးတို့အခုဟောမယ့်တရားလည်းပဲတရားကောင်းစဉ်တတ်ထားတဲ့အတိုင်းပဲဗုဒ္ဓဤချမ်းသာရေးတရားတော်များချမ်းသာရေးတရားတော်များဆိုတာများဆိုတဲ့ဘဝုစကားကိုကြည်ကျန်အားဖြင့်တရားတော်တစ်ခုတည်းကအကြောင်းအရာတစ်ခုကိုသာပြောမှာမဟုတ်ဘဲနဲ့တရားတော်များတည်းကအချိန်နဲ့ကာလနဲ့ဒေသနဲ့နာယူတဲ့ပုဂ္ဂိုလ်တွေဆိုတဲ့ပုဂ္ဂလနဲ့တင့်တော်မဲ့တရားအ ਨੇ အပါကိုရွေးချယ်ပြီးတော့ပြောသွားမှာ။ဘုရားရှင်ရဲ့တရားတော်တွေကဒေသအမျိုးမျိုးအချိန်အခါအမျိုးမျိုးမှာပုဂ္ဂိုလ်အမျိုးမျိုးတို့ရဲ့အလိုဤသာတရားနဲ့လိုက်လျောပြီးတော့သူတို့နာမည်နိုင်မဲ့ရှုတော်ကသဗ္ဗညုတရွှေဉာဏ်တော်နဲ့ကြည်ပြီးဟောထားတာဆိုတော့တရားနာပုဂ္ဂိုလ်များသလောက်ဟောတော်မူပုံတွေကလည်းပဲများတယ်ဒါကြောင့်မလို့တရားတော်တွေလည်းများအဲဒါအဲ့ဒီတရားတော်တွေအကုန်လုံးဟောနိုင်မယ်ဆိုလို့ရှိရင်မကုန်နိုင်ဘူးတစ်နှစ်နဲ့လည်းမကုန်ဘူးနှစ်နှစ်နဲ့လည်းမကုန်ဘူးဒါကြောင့်အဲ့ဒီတည်းကညာလာစွာသောတရားတွေကသင်လျော်ရာတရားတော်ချမ်းသာရေးလောကီချမ်းသာရေးလောကုတ္တရာချမ်းသာရေးနဲ့စတဲ့သင်လျော်ရာတရားတော်အ ਨੇ ပါကိုဘုန်းကြီးကထုတ်ပြီးတော့ပြောမှာပါ။အဲ့ဒါအဲ့ဒါလို့ဘုန်းကြီးဟောတဲ့ပြောတဲ့အထက်ကအချက်လက်တွေကိုသေးသေးချာချာသဘောပေါက်နားလည်အောင်မှတ်သားထားလို့ရှိရင်မိမိတို့အတွက်ဗုဒ္ဓဘာသာအသိဉာဏ်ဘဟုတုတမသိသေးတဲ့ဟာတွေလည်းသိပြီးသိပြီးသားဟာတွေလည်းတတိယလို့ပို့ပြီးမှတ်မိလာတဲ့အတွက်အကျိုးရလာရမှာပါပဲ။ဒါအဲ့ဒါလို့ဟောရမှာဘုန်းကြီးခေါ်တဲ့တရားတွေကအချက်အလက်နဲ့ပတ်သက်လို့ဖြစ်စေဓမ္မမဟုတ်ဘုန်းကြီးခေါ်တဲ့အချက်မှမပါတော့လည်းပဲမိမိတို့ရှိကကလေးကသိလို့တဲ့စဉ်းစားသိဉာဏ်ထားတဲ့ဗုဒ္ဓဘာသာနဲ့ပတ်သက်တဲ့အချက်အလက်ကိုပဲဖြစ်စေမေးခွန်းဝေးလို့ကြရင်သာနဲ့ရေးပြီးတော့အဲဒေါက်တာဦးမင်းတော်မွန်စီမှာပေးထားပါလာမယ့်တရားပွဲကြတော့ဘုန်းကြီးကတရားတဲမှာတော့ထဲမဟုတ်ဘူးတရားပွဲပြီးတဲ့အခါကြတော့အဲ့ဒီမိကွန်းนี่ဘုန်းကြီးကဆက်ဖြေပေးပါမယ်ဘယ်နေရာမှာပဲဖြစ်ဖြစ်တရားဟောတဲ့အခါမှာတရားပွဲအပြီးမမေခွန်မေတာဘုန်းကြီးကသိသဘောကြတာဓမ္မမိမိခေါ်လိုက်ပြောလိုက်တဲ့ရှင်းပြလိုက်တဲ့တရားသဘောတွေမှာပရိသတ်နားမလည်လေးတဲ့သဘောတရားဟာဘယ်ဟာလဲဆိုတာကိုသိတယ်ကိုသိတဲ့အခါကျတော့အဲ့ဒီသဘောတရားကိုနောက်ကျတော့ပို့ပြီးတော့ရှင်းရှင်းလင်းလင်းနားလည်သဘောပေါက်အောင်ပြောနိုင်မှုအခွင့်အရေးရ ပြည်ပနိုင်ငံတွေမှာဘုန်းကြီးတို့ထွက်ပြီးတရားဟောတရားပြတဲ့အခါမှာလည်းဒီလိုပါပဲတရားပွဲပြီးတိုင်းမိဘမိဘဘုန်းကြီးတို့ဖွင့်ပြပါတာဒီလိုတော့ရှင်မာစီဆရာတော်ဘုရားကြီးနဲ့ပထမဆုံးဓမ္မခရီးထွက်ကြတဲ့အခါမှာပထမဆုံးဘုန်းကြီးတို့တရားချင်းမြင်ရတာဟဝိုင်းပြည်နယ်ကဟိုနိုလူလူမျိုးကဇင်းကြောင်ပါဇင်းဘုံကြီးကြောင်မှာညာတရားကိုချင်းမြင်ရတဲ့အဲ့ဒါအစ1989ခုနှစ်ဧပြီလ5ရက်လား6ရက်လားမသိပါဘူးအဲ့ဒီနေ့ကဆရာတော်ဘုရားကြီးကတတိပဌာန်ကျွမဘွားများကတရားတော်ကိုတတိပဋ္ဌာနာတုတ်ဒေသနာတော်လာတဲ့အတိုင်းဟောပါတယ်အဲ့ဒါဘုန်းကြီးကအင်္ဂလိပ်လိုဘာသာပြန်ပေးရပါတယ်တရားဝတ်ပြီးတဲ့အခါကျတော့ကိုယ်မိဘများမိလူတော်ကြီးကမိကြပါလို့ဆိုတော့အဲ့ဒါတော့စာနဲ့မဟုတ်ပါဘူးနှုတ်မိဘမှာပဲအဲ့မိဘလင်္ကာကမိကြပါတယ်မေးကြတဲ့အထက်မှာအမေရိကန်တယောက်မေးတာကသတိပဋ္ဌာနသုတ်ဒေသနာတော်မှာကဧကာယနောအယံဘိက္ခဝေမကောအဲ့ဒါလို့ဘုရားရှင်ဟောတာကပါတာကိုဒီသတိပဋ္ဌာန်မီလာဟာသင်ရဲ့ငိမ့်လူသူများအတွက်တခုဒီသောနီလံပဲဒီနီလံမှာတပါးတခြားနီလံဟာဖြင့်ဆင်းရဲကိုမငြိမ့်စေနိုင်ဘူးဆိုတဲ့အဓိပ္ပာယ်ပါတယ်အဲ့ဒီတိုင်းမှဟောရတယ်ဒီတော့အမေရိကန်တယောက်ကထားမေးတယ်တတိမထာနီလံဒီသာနဲ့ဆင်းရဲငြိမ့်ရေးအတွက်တခုဒီသောနီလံဖြစ်ရင်နဲ့ယေရှုခရစ်တော်နဲ့မူဟာမက်တခင်တို့ပေါ်ထွန်းလာရတာဟာဘာရည်ရွယ်ချက်ပါလဲဒီလိုမေးတယ်လူငါတော့မဟုတ်နိုင်ဘူးဆိုလို့တော့ပေါ်တယ်အဲ့ဒါလို့မေးတယ်ဒီတော့ဘုန်းကြီးကအဖြေကိုမပြောလို့ပါဘူးအဖြေကဘုန်းကြီးတို့ကလွယ်လွယ်ဖြေလိုက်တာဘုန်းကြီးတို့ကဆိုဆရာတော်ဘုရားကြီးကလွယ်လွယ်ပြေးလိုက်တာအဲဘုန်းကြီးရယ်လည်းလွယ်လွယ်ပဲပါတာပြန်လိုက်တယ်မှန်လဲမှန်တယ်ဟုတ်လဲဟုတ်တယ်နောက်ထပ်ထပ်တော့မိခွန်းလည်းမလာပါဘူးအဲ့ဒါတော့မပြောလို့ပါဘူးအဖြေတော့ဘုန်းကြီးကမပြောတော့ပါဘူးစိတ်မထူလာလို့ဘုန်းကြီးတို့ပြိဿလည်းကိုယ့်ဟာကိုယ်ဒါနားလည်းသဘောပေါက်ပြီးရှိမှာပါပဲဘုန်းကြီးပြောခြင်းတာကအဲ့ဒါလို့မိခွန်းမေးတဲ့ပုံကဟာချီးကျူးစရာကောင်းတယ်ဘာကြောင့်လဲလို့ဆိုတော့သူတရားကိုစိတ်ဝင်တစားနဲ့မှတ်မှတ်သားသားနာယူတယ်ဆိုတဲ့အဓိပ္ပာယ်ပဲလို့အဲ့ဒါကြောင့်သူဒီတရားတွေကသူ့စိတ်ထဲမှာမကြင်မြတ်တာသူမေးတာအဲကြောင့်တရားကိုအမှတ်တမဲ့မနာဘဲနဲ့ဂယုတစိုက်နာတဲ့ပုံကိုဖြစ်လို့ချီးကျူးစရာကောင်းတယ်လို့နဲ့ဘုန်းကြီးသဘောကျတယ်ဘုန်းကြီးတို့ဘယ်နေရာမှာဖြစ်ပြဲအဲ့ဒါမေးဖို့မေးခိုင်းမှာ1982ခုနှစ်တုန်းကဘုန်းကြီးအဲ့ဒီနှစ်ကဝါချင်းတန်မှာဝါဆိုရတယ်ဝါချင်းတန်မှာဝါဆိုတော့စက်တင်ဘာလမှာဓမ္မရဲ့ Western Illinois University က၄ရက်တရားစခန်းဖွင့်ပေးပါလို့လာပြန်လို့သွားပြီးတော့ခေါ်ရတယ်ဒါပထမနေ့တော့တတိပဌာန်းတရားနဲ့ဆင်းရဲဘလို့ငြိမ့်စေနိုင်တယ်ဆိုတာကိုအကြောင်းအကျိုးဆက်ဆက်ပြီးတော့ဟောပြတယ်သဘောတရားတရားပေါ့လေအဲ့ဒါဟောတယ်နောက်နေ့တွေကြတော့လက်တွေ့ကျင့်ကြံမှုရာအတွက်ကျင့်ကြံပွားများအထုတ်ပုံကိုတတိပဌာန်းဒေသနာအခြေခံပြီးတော့ဟောပြီးသူတို့အထုတ်ကြတယ်၄ရက် သူတို့အဲ့ဒီ philosophy နဲ့ religious department ကပဲသူတို့ရဲ့မဟာဌာနမှုကဘုန်းကြီးကိုကြောက်တယ်။ကျောင်းသားတွေကျောင်းဆရာတွေများဗုဒ္ဓတရားတွေနဲ့ပတ်သက်လို့မေးကြတာရှိရင်မေးနိုင်ပါသလားတဲ့မေးနိုင်ပါတယ်လို့ဒါကရောက်ရောက်ချင်းမေးတာမေးနိုင်ပါတယ်လို့သို့တော်စာရေးမေးပါလို့ပြီးတော့တရားပွဲအကျွင်းမှလည်းမဖြေပြရစေနဲ့လို့တစ်ချိန်ချိန်ပြန်ကန်နီးမှပဲအချိန်သတ်မှတ်ပြီးဖြေပေးမယ်လို့ဘာကြောင့်လဲဆိုတော့တရားပွဲအနှောင့်အယှက်ဖြစ်မှဆိုလို့တရားအထောက်တာအနှောင့်အယှက်ဖြစ်မှဆိုအနှောင့်အယှက်ဆိုတာအချိန်သားသွားမှဆိုလို့ဒါကြောင့်ပြောတယ်အဲ့လိုသဘီဘုန်းကြီးကပြန်မဲ့နေ့မှတဏှာကြီးအချိန်သတ်မှတ်ပေးတယ်ဆာရွက်နဲ့မေးခိုင်းတယ်သူတို့ရဲ့ပါမောက္ခကကျောင်းသားတွေကမိကွန်းစာရွက်ကလေးတွေကိုပါမောက္ခစီအပ်ပါမောက္ခကဘုန်းကြီးနာလာရက်ပြီးတော့မိကွန်းတခွန်းချင်းတခွန်းချင်းဖတ်ကြတယ်ဘုန်းကြီးကဖြေတယ်ဖြေခြင်းကတဏှာကြီးပေးထားတယ်တဏှာကြီးနဲ့လည်းပိုးမရဘူး။ဘာကြောင့်လဲဆိုတော့မိခွန်းနဲ့ဖြေပြီးတာနဲ့တန့်ပြီးလေသိပ်ဆင်းပြီးလေမြန်စီဝါရှင်တန်ပြန်မှဒီလည်းလည်းအချိန်ကဆန့်လို့မရဘူး။အဲ့ဒီမှာမိခွန်းပေါင်း52ခုမေးတယ်။ခေါင်းကြီး48ခုပြီအောင်ဖြေခဲ့ပါတယ်။အဲ့ဒီတဏှာကြီးတွဲမှ48ခုပြီအောင်ဖြေခဲ့ပါတယ်။နောက်ဘုန်းကြီးကပြောခဲ့တယ်အချိန်တိုးလို့မလို့တချို့မိခွန်းတွေပြေယုံမဲ့တိုးတိုးဖြေခဲ့ရတယ်လို့အဲ့ဒါကိုမကျင်တတ်သေးရင်စာနဲ့ဝါရှင်တန်လှမ်းရေးပြီးမေးပါလို့ဘုန်းကြီးကဆက်ခဲ့တယ်ဒါပေမဲ့လို့အဲ့ဒီဝါရှင်တန်နေတဲ့6လပတ်လုံးမိခွန်းဘာမှမလာပါဘူးဆိုလိုတာကဘုန်းကြီးကမေခွန်းမေးတာသိတဲ့ဘောကြတာပဲအဲ့ဒါတွေဖြေရတာပျော်လဲပျော်တယ်ဘယ်နေရာမှာဖြစ်ဖြစ်မေခွန်းမေးလို့ရှိရင်ဖြေရလို့ရှိရင်ဘုန်းကြီးလည်းပျော်တယ်အဲ့ဒါမေခွန်းမေးတဲ့လူတွေလည်းပျော်တယ်တခါတခါတချို့မေခွန်းကပြုံးစရာတွေပါတယ်အဲ့ဒါလည်းပဲဖြေသင့်လို့ရှိရင်ဖြေလိုက်တာပေါ့ဘုန်းကြီးတို့ဒီပရိသတ်တွေကခရိယာများကိုဟောတဲ့ဆင်းရဲငြိမ်းအေးချမ်းသာရေးတရားစာအုပ်ကိုဖတ်ဘူးတဲ့ပုဂ္ဂိုလ်များဆိုလို့ရှိရင်တော့အဲ့ဒီထဲကမေခွန်းတစ်ခုဖတ်ဘူးပြီးသားဖြစ်ပါလိမ့်မယ်။မဖတ်ဘူးသေးတဲ့ပုဂ္ဂိုလ်များအတွက်ဘုန်းကြီးကဒီအဲ့ဒီမေခွန်းလေးပြောခြင်းပါ။ကလေးမျိုးနယ်ကခရိယာတွေကတရားဟောပြလို့သွားတရားဟောတော့သူတို့တရားပွဲပြညာရေးကော်မတီကပါတီကောင်းစီနဲ့သာသနာရေးဦးစီးဌာနဦးစီးပြီးတော့ရပွဲပြင်းမြောက်ရေးကော်မတီလုပ်တော့သူတို့ကလည်းနည်းနည်းစိုးရိမ်စိတ်ပါတဲ့လှုပ်လှုပ်ရှားရှားဖြစ်မှစိုးတယ်ဒါကြောင့်မို့မိခွန်းမမေးရဆိုပြီးသူတို့စီဝေးတွေမှာစီဝေးဆွေးနွေးပြီးပြိပင်ထားကြတယ်ဘုန်းကြီးသွားရောက်သွားတဲ့အခါကျတော့အဲ့ဒါကြောက်တဲ့မေခွန်းတော့မမေးဘူးတပည့်တော်တို့စီစဉ်ထားပါတယ်ဗျာအားပဲဟုတ်မလဲမေးပါစေလို့မေခွန်းမမေးရလို့ချင်းစိတ်ထဲမှာမကြည်မနဲ့မညံ့နဲ့ပြန်နေရင်ပဲကောင်းမလဲလို့အဲ့လိုဆိုပြီးမေခွန်းမေးဖို့ဘုန်းကြီးအစီအစဉ်ပြောပြပြီးအမေးခိုင်းတယ်တရားဝဲသုံးရက်မှနောက်ဆုံးရက်ကျတော့တရားဝဲအပြီးမှ gain မေခွန်းမေးကြမိဘတွေကအဲ့တော့ဘုန်းကြီးလက်ထက်ရောက်နေပါပြီ။သုံးဖို့မရှိပါဘူး။တခြားတခြားမိဘတွေကမေးမြင်မေးညာတော့လည်းပဲသူတို့ခရိယာအသင်တော်များကောင်းစီရဲ့တရားပွဲပြညော်ရေးကော်မတီရဲ့ကမလိုလို့များဖြတ်ထားလိုက်တာလားတော့မသိဘူး။ဘုန်းကြီးလက်ထက်တော့သုံးဖို့ပဲရောက်တယ်။သုံးဖို့ရောက်တော့ဘုန်းကြီးလည်းသုံးဖို့ပဲဖြေခဲ့တယ်။အဲ့ဒီသုံးဖို့တော့အမေးအဖြေဟာအဲ့ဒီဆင်းရဲခြင်းအေးချမ်းသာရေးစာအုပ်နောက်ပိုင်းမှာဘုန်းကြီးကထည့်ထားပါအဲ့ဒါတခုသောမိကွန်ကဘယ်လိုလဲလို့ဆိုတော့ဘုန်းကြီးနိုင်ငံညာမှာဗုဒ္ဓသာသနာဖြန့်ဖြူးဖို့သွားတဲ့အခါမှာဘာအခက်အခဲတွေနဲ့တွေ့ရပါသလဲတဲ့အဲ့ဒီအခက်အခဲတွေသိပြရသေးတယ်ဘုန်းကြီးကဘာအခက်အခဲမှမရှိဘူးမရှိတော့အဲ့ဒီမိကွန်ကဖြေလိုက်ရင်အဲ့လောက်နဲ့ပြီးပါတယ်ဘာအခက်အခဲမှမရှိဘူး သူကလည်းဘုံညာနည်းနည်းဆက်ပြေးတယ်တခုတော့အခက်တွေးခဲ့တယ်လို့အဲ့ဒီတခုတည်းပဲအခက်တွေးခဲ့တယ်တခြားတော့မတွေးခဲ့ဘူးလို့အဲ့ဒီတခုကတော့ပါလဲလို့ဆိုတော့မိကွန်းတခုဘုံကြီးကိုမေးတာအဲ့ဒါအဲ့ဒီမိကွန်းဘုံကြီးမဖြေနိုင်ခဲ့ဘူးအဲ့ဒီမိကွန်းကိုအဲ့ဒီတုံးကလည်းမဖြေနိုင်ခဲ့ဘူးအခုလည်းမဖြေနိုင်ခဲ့ဘူးအဲ့တော့တရားနာပရိသတ်ကဖြေနိုင်ရင်ဖြင့်ကူညီပေးကြပါဦးလို့အခုညီတောင်းညာနဲ့ဘုန်းကြီးကအဲ့ဒီမိကွန်းထုတ်ပြောလိုက်တယ်။အဲ့ဒီမိကွန်းကဘယ်မှာမေးတာလဲဆိုတော့အမေရိကန်ပြည်မဆက်ကျွဆက်ပြည်နဲ့မှာဘယ်ရီဆိုတဲ့မြို့လင်းသားက Insight Meditation Society ဆိုတဲ့ဥပဒနာဘာဝနာအသင်းမှာတရားအထုတ်ကြတဲ့အခါကျတော့ဘုန်းကြီးကနှစ်နာရီတတ်တဲ့နေ့နောက်ဆုံးနေ့မှာမိကွန်းမေးဖို့အချိန်ပေးတယ်။အဲ့ဒီခါမှာမေးတယ်မေးကောအဲ့ဒီတော့ကလည်းမေးခွန်းနေတော်တော်မေးကြတယ်ဘုန်းကြီးလည်းဖြေတယ်အဲ့ဒီမှာအမျိုးသမီးတယောက်ကအမေရိကအမျိုးသမီးတယောက်ကအသက်30လောက်သူကမေးတယ်ဘာမေးတယ်လဲလို့ဆိုတော့ What is love တဲ့အဲ့လိုမေးတယ်ကာ What is love ဆိုတာဘုန်းကြီးတို့ဘယ်လိုဘာသာပြန်မှအဲ့လိုမေးတော့ဘုန်းကြီးကဖြေတယ် love ကိုတော့ဘုန်းကြီးမသိပါဘူးလို့ဒါကြောင့် love ကိုမသိတဲ့အတွက်မဖြေနိုင်ပါဘူးလို့သို့တော်လို့ loving kindness ကိုမေးလို့ရှိရင်တော့ဘုန်းကြီးဖြေနိုင်ပါတယ်လို့ loving kindness အကြောင်းကိုပြောပါစေလို့ပြောပါမယ်အဲ့တော့မေးတဲ့မေးအမျိုးသမီးကကလဗင်ကိုင်းနဲ့ပဲပြောပါလို့ဆိုတော့လဗင်ကိုင်းနဲ့ပြောတယ်။အဲ့ဒီမှာမေးတဲ့အမျိုးသမီးရဲ့ရည်ရွယ်ချက်က love ဆိုတာသူအများသုံးနေတဲ့ love ကိုသူဆိုလိုဟာမတူပါဘူး။သာဝရဘုရားနဲ့ရှင်ကိုလည်း love လို့သုံးတာရှိတာပဲ။သုံးတာကရှိတော့အဲ့ဒီသာဝရဘုရားနဲ့ရှင်ကိုရည်ရွယ်ပြီး what is love လို့အဲ့ဒါလိုမေးပုံရပါတယ်။ဘုန်းကြီးလည်းတက်ခနဲ့ရိတ်မိလိုက်တယ်။ဒါပေမဲ့ဘုန်းကြီးက Love is God လို့ညာဖြေလိုက်မယ်ဆိုလို့ချင်းဘုန်းကြီးပါဖြစ်သွားတယ်။ဘုန်းကြီးခရိယာဖြစ်မှာပေါ့လား။အဲ့ဒါကြောင့်ဘုန်းကြီးကမဖြေဘူး။မဖြေဘဲနဲ့ Love ကိုဘုန်းကြီးမသိပါဘူးလို့ I don't know love လို့ဖြေဖြေခဲ့တယ်။အဲ့ဒါလိုဒီယုံစရာမိကွန်းလေးတွေလည်းဒါလေးတွေရှိပါတယ်အဲ့ဒါခွန်ကြီးတို့သင်လျော်တယ်ဆိုလို့ရှိရင်ထေးလိုက်တယ်မသင်လျော်ဘူးဆိုလို့ရှိရင်လည်းတဏိတလာအပြန်လှည့်ပေးလိုက်ထားကြပါစို့ဒီတော့အခုလည်းပဲမိနိုင်ပါတယ်မိကွန်းတွေရေးပြီးတော့ဒေါက်တာဦးမင်းဒီမွန်စီမှာအပအရင်လာမယ့်တရားပွဲတရားပွဲကြီးတဲ့အခါမှာခွန်ကြီးကဆက်ပြေးပေးမယ်အဲဥမေနေမောင်က၆ပါးတယ်ဒသနာဘာသာယကဒသနာဘာသာယကဆရာဆရာမများကတရားကိုသူတို့အာယုံစိုက်နာကြပါလေဗျာတဲ့ဒသနာပညာရှင်များရဲ့ယူဆတွေးခေါ်တဲ့ဒသနာပညာတွေဟာလည်းပဲဘဝအကြောင်းတွေးခေါ်ထားတဲ့အတွက်ဘဝကိုအကျိုးပြုတဲ့တွေးခေါ်တွေပါပဲလို့ပြောပါတယ်တဲ့ဘုန်းကြီးဟောတဲ့တရားထဲမှာတော့ဒါသနာပညာရှင်တွေရဲ့အတွေးခေါ်ဟာဘဝကိုအကျိုးမပြုဘူးဆိုတဲ့စကားတိုက်ရဲလည်းမပါဘူးအတိဘယ်တယောက်တဲ့အနေနဲ့လည်းမပါပါဘူးဘုန်းကြီးဟောခဲ့တာကတော့အရှိကိုအရှိအတိုင်းမြင်မှဒါအမှန်မြင်အရှိအတိုင်းမမြင်ရင်အမှန်မြင်မဟုတ်ဘူးအဲ့ဒါကမြတ်စွာဘုရားတည့်ရဲ့ဟောထားတဲ့တကယထာဘူတံပမပညာယတထပံနဲ့ယထာဘူတံအရှိသဘာဝအတိုင်းသမ္မပညာယအမှန်သည့်ဉာဏ်ဖြင့်တထပံရှုသိရမည်အရှိသဘာဝအတိုင်းအမှန်မိညာနဲ့ရှိသည်။ဒါကအမှန်အတိုင်းသိရင်ဖြင့်အရှိကိုအရှိအတိုင်းပဲရှုရမယ်။အရှိအတိုင်းမရှုဘူးဆိုရင် ဒီအရှိကိုအရှိအတိုင်းရှုဆိုတဲ့သက္ကလုံဟာဒီမှာပြောတော့တော့လွယ်လွယ်လေးပဲဘုန်းကြီးဒီလိုမပြောဘူးဆိုလို့ရှိရင်အဲ့ဒီသက္ကလုံရဲ့အဓိပ္ပာယ်ကိုအများကြီးလက်ပတ်ပြီးတော့အဓိပ္ပာယ်ကောက်ကြတယ်ကောက်ကြတဲ့အခါကျတော့ဒီအမှန်မရောက်နိုင်ဘူးပေါ့